မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းတိုင်းနာလူမျိုးစုတွေနေထိုင်ရာဒေသတွေမှာအရင်ကတည်းကဆိုးဝါးနေကြတဲ့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေပုံများလာတဲ့အကြောင်းနဲ့မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအထူးစိုးရိမ်ရတဲ့နိုင်ငံရှင်ထက်မှာဆက်လက်ထားရှိဖို့အမေရိကန်အစိုးရကိုတိုက်တွန်းတဲ့အစီရင်ခံစာကိုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကော်မရှင် USCIS ကမနေ့ကရက်စွဲနဲ့ထုတ်ပြန်ပါတယ်မွတ်စလင်ဝင်ကြရတဲ့ခရီးရန်ဘာသာဝင်တွေအပါအဝင်ဘာသာရေးလူနည်းစုတွေအပေါ်မှာဖိနှိပ်မှုတွေပိုဆိုးလာခဲ့တာကိုဘာသာရေးလွတ်လပ်ခွင့်ကော်မရှင်ကထောက်ပြထားတာဖြစ်ပါတယ်။မြန်မာစစ်တပ်ဟာလူဦးရေအများစုဖြစ်တဲ့ဗုဒ္ဓဘာသာဝင်တွေအပေါ်မှာလဲသူတို့ကိုဆန့်ကျင်ပြောဆိုသူတိုင်းကိုပြစ်မှတ်ထားဖိနှိပ်နေတယ်လို့အစိုးရကအကြေးရပါတယ်။ဘာသာရေးအတိုင်းအဝိုင်းတွေအပေါ်ဖိနှိပ်တက်ခတ်တဲ့ချိုးဖောက်မှုအသေးစိတ်ကိုအစိုးရကမှဖော်ပြထားပြီးတော့ကျူးလွန်တဲ့မြန်မာစစ်တပ်အရာရှိတွေကိုတာဝန်ခံမှုတာဝန်ယူမှုရှိလာအောင်ပြစ်မှတ်ထားတန်ခတ်ရဲယူတာအပါအဝင်ဘာသာရေးလွတ်လပ်ခွင့်အထူးစိုးရိမ်ရတဲ့နိုင်ငံစင်းထဲမှာမြန်မာနိုင်ငံကိုဆက်လက်ထားရှိပြီးတော့ဖြစ်အားပေးဖို့အမေရိကန်အစိုးရကိုလည်းတိုက်တွန်းထားပါတယ်။ရှင်းပြနေအပါအဝင်တိုင်းရင်းသားဒေသတချို့မှာခရီးရန်ဖျားရှိခိုးကြောင်းတွေနှိရှုခံရတာဖြက်စီးခံရတယ်ဆိုတဲ့သတင်းတွေထွက်နေတဲ့အချိန်မှာပဲ UNCIS ဘာသာရေးလွတ်လပ်ခွင့်ကော်မရှင်ကမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဒေသအချက်အလက်တွေကိုအချိန်ခံစာထုတ်ပြန်လိုက်တာပါ။ရွန်ဂျာနဲ့တခြားဘာသာရေးလူနည်းစုတွေအပေါ်အရင်ကအကျူးလွန်ခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့လည်းအဲ့ဒီလိုအခြေအနေတွေကိုကြားကလာအမျိုးသားညီညွတ်ရေးအစိုးရ NUG ကအတိအမှတ်ပြုဖို့တိုက်တွန်းထားပါတယ်။မြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့ USCIS က2000ပြည်နယ်ကတည်းကစောင့်ကြည့်နေခဲ့တာဖြစ်ပြီးအထူးစိုးရိမ်ရတဲ့နိုင်ငံစီမှာထည့်သွင်းထားပါတယ်။မြန်မာနိုင်ငံဘက်ကတော့ရွန်ဂျာဆွေအုံလုံးကိုလက်မခံတယ်လို့အစိုးရကမှဖော်ပြလို့ရှိတဲ့ခွဲခြားဆက်ဆံမှုနဲ့ဘာသာရေးဖိနှိပ်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေကိုအစိုးရကညှိနှိုင်းခဲ့ပါတယ်။